ပြည်ရင်းကကိုဗစ်လူနာတွေကိုကူတာပေးဖို့ဆောင်ရွက်နေတဲ့သွေးရည်ကြီးကုထုံးရဲ့အခြေအနေဟာဘယ်အဆင့်ထိရောက်နေပြီလဲဆိုတာကိုဒီကုထုံးကူတာနိုင်မှုဆောင်ရွက်နေတဲ့အကြံပေးအဖွဲ့ရဲ့ဥက္ကဋ္ဌဖြစ်သူပမောခဒေါက်တာရေမရာကိုဆက်သွယ်မေးမြန်းထားပါတယ်ကျမဆူဆူပါCOVID-19 ရောဂါပျောက်ကင်းသွားသူတွေရဲ့သွေးရည်ကြီးကိုအသုံးပြုပြီးပိုးရည်လူနာတွေကိုကုသပေးနိုင်မှုအတွက်နိုင်ငံတကာအကူအထောက်တွေသုတေသနတွေ့ရှိချက်တွေနဲ့ဆေးပညာကျင့်ဝတ်တွေအပေါ်မူတည်ပြီးတော့ဆောင်ရွက်နိုင်မှုအကြံပေးအဖွဲ့ကိုကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကဧပြီလ16ရက်နေ့မှာစတင်ဖွဲ့စည်းလိုက်ပါတယ်။အဲ့ဒီအဖွဲ့မှာသွေးရောဂါပညာဌာနကအငြိမ်းစားဌာနမှူးပါမောက္ခဒေါက်တာရေမရာကိုဥက္ကဋ္ဌတာဝန်ပေးထားတာပါ။စတင်ဖွဲ့စည်းခဲ့ခြင်းကစပြီးအခုကာလအတွင်းမှာသွေးရည်ကြီးကုထုံးနဲ့ပတ်သက်လို့ပြင်ဆင်ဆောင်ရွက်ထားရှိပြီးတဲ့အခြေအနေတွေကိုပါမောက္ခဒေါက်တာရေမရာကပြောပြထားပါတယ်
။ basic ကပညာရှင်တွေဆွေးနွေးတယ်ပေါ့နော်။ပြီးရင်ကျွန်တော်တို့လမ်းညွှန်ထားတဲ့အတိုင်းနဲ့ဒါကဘာပေါ်မှာသူများတွေဘယ်လိုလုပ်လဲ၊စိတ်ပညာရအထောက်အထားတွေပါရှိလဲ။နောက်လုံရင်ဆိုးကျိုးကဘယ်လိုရှိနိုင်လဲ။ကောင်းကျိုးကဘယ်လိုရှိနိုင်လဲ။နောက်တစ်ခုကတော့ကျင်းမဆိုင်ရနဲ့ဒါတွေကိုလေ့လာဖို့ဆိုပြီးတာဝန်ပေးတော့ကျွန်တော်ဒီတလမှာအဲ့ဒါတွေအကုန်လုံးလောက်ရတယ်။ဒါကဝေတာကြီးမှကုတာအောင်။နောက်ပြီးပါကင်မှနေပြီးဒီအမျိုးသားသွေးလူပံကိုရတခုတီထောင်ရတယ်။အဲ့ဒါတွေအကုန်လုံးလုတ်ပြီးပြီပေါ့။လုတ်ပြီးတော့ကျွန်တော်တို့စပြီးတော့သွေးရည်ကြီးစယူတာပေါ့နော်။အခုမှစယူရရှိပြီတော့၄-၅ရက်လောက်ပဲရှိသေးတယ်ယူထားတာ။
ဟုတ်ကဲ့ပါဆရာကြီးအခုကဒီယောဂပျောက်ကင်းသူတွေကလည်းများလာပြီဆိုတော့လေဘလို့တမတ်ချက်တွေနဲ့ရွေးချယ်ပြီးတော့ဒီပျောက်ကင်းလူနာတွေရဲ့သွေးရည်ကြီးကိုရယူနေတာလဲရှင်
။ COVID-19 ဖြစ်တာတယောက်နဲ့တယောက်နဲ့မတူဘူးပေါ့နော်။ယောဂပေါ်ကကိုခန္ဓာနဲ့ဝင်ပြီဆိုလို့ရှိရင်ပြဿနာကနှလုံးကဘာမှတိတ်မဖြစ်ဘူးနည်းနည်းပါးပါးဖြစ်ပြီးသူကသူပြန်ကောင်းသွားကြတာများတယ်။20ရာခိုင်နှုန်းကကပဲတကယ်ယောဂလက္ခဏာရဲ့ဝေဒနာခံစားရတာပေါ့နော်။အဲ့ဒီထဲမှာမှ9ရာလောက်ကပြင်းပြင်းထန်ထန်ဖြစ်မယ်။သူချမ်းမကုသဆောင်တွေထည့်ရတယ်အသက်ရှူစက်တင်ရတယ်ပါညာပေါ့နော်။အဲ့တော့အထူးသဖြင့်ကျွန်တော်တို့ယောဂလက္ခဏာများများဖြစ်တဲ့လူပေါ့သူတို့ကဒီယောဂကိုကြော်လွှားနိုင်ပြီးတိုက်ခိုက်နိုင်ပြီဆိုရင်သူတို့ကိုခံထားရမှာပတိပစ္စည်းလို့ခေါ်တဲ့ antibody အလုံးအောင်ရှိနေလို့ယူဆတာပေါ့နော်ဆိုတော့အဲ့ဒီဟာကိုသူတို့ပြန်စစ်တယ်ယောဂပုံလည်းမရှိတော့ဘူး quarantine 14ရက်လည်းဝင်ပြီးပြီဆိုရင်စေတနာရှိရင်သူတို့လှူခြင်းနဲ့ဆိုသူတို့စီကယူပြီးတော့တိမ်ထားမယ်ပေါ့နောက်လိုအပ်တဲ့လူကိုကျွန်တော်တို့ပြန်သွင်းပေးမယ်ပေါ့နော်အဲ့တော့လိုအပ်တဲ့လူဆိုတဲ့အခါမှာလူတိုင်းအောင်ပေးမှာမဟုတ်ဘူးဆိုလိုတာသူကြီးသွင်းလို့လုံးလုံးကောင်းသွားတယ်မဟုတ်ဘူးသဘောကသူကြီးသွင်းခြင်းအားဖြင့်သူကုသတဲ့နည်းတစ်ခုပဲဖြစ်တယ်
ဒီသွေးရည်ကြီးကုထုံးနဲ့ကုသတာကကိုဗစ်ရောဂါကုသနည်းတွေကပေါ့နော်ကုထုံးတစ်ခုသာဖြစ်တယ်ပြီးတော့ဒါနဲ့ကုသလို့ပေါ့နော်ပျောက်ကင်းသွားမှလည်းသိချနေတာမဟုတ်ဘူးဆိုရင်လေ့လာတွေ့ရှိချက်တွေအရာကိုဒီကုထုံးပုံကိုဆရာတို့ဘယ်လောက်အထိမျှော်လင့်ထားလဲရှင
်ဒီသွေးရည်ကြီးသွင်းပေးလိုက်လို့အကုန်လုံးကောင်းသွားမယ်လို့လည်းမဟုတ်ဘူးလို့ကျွန်တော်ဘယ်သူမှမသိသေးဒီရောဂါကြီးကအသစ်ဆိုင်ကြီးဖြစ်နေတယ်လေဒါပေမဲ့ဒီလောက်ပေါ့နော်အထူးသဖြင့်တို့တရုတ်ပြည်မှာတို့စတုံးတဲ့အပိုင်းလေးတွေမှာဒါတွန်းလိုက်ခြင်းအားဖြင့်တက်ပါသွားတဲ့ဘက်ကိုများတယ်ပေါ့နော်ကောင်းသွားတဲ့ဘက်ကိုများတယ်ဆိုတဲ့ထောက်ထားလေးရှိလာတာပေါ့နော်ဆိုတော့ကျွန်တော်တို့ကအဲ့လိုလုပ်နေတာပါဒီချက်တိုင်းပြည်တွေမှာဖြစ်တဲ့အိန္ဒိယတိုင်းပြည်အိန္ဒိယလိုဘာလို့မှလည်းဖြစ်တယ်ပေါ့ဒီသွေးကြီးတွန်းလိုက်ရင်ကောင်းသွားမှာပဲသွေးကြီးတွန်းနေတယ်တွန်းနေတယ်ဆိုပြီးဖြစ်ကြတာပေါ့နော်ဒါပေမဲ့တွန်းလိုက်ပြီးမှသေဆုံးသွားတာတွေလည်းဖြစ်တော့အဲ့ဒီမှာအကုန်လုံးခရင်၆ချာဖြစ်တာတွေလည်းဖြစ်တာပေါ့နော်ဆိုတော့ကျွန်တော်တို့ကတော့ဒီဥစ္စာကိုသူဒီစနစ်နဲ့သိပ္ပံကြီးကြကြရှင်းချင်ပြီးတော့တုံးဆိုးရမှာဖြစ်တယ်ညှော်လင့်လာတော့ဒါတွန်းပေးလိုက်လို့ရှိရင်ကောင်းတဲ့လူနဲ့နဲ့ပူညာလာမယ်လို့ယူဆတာပေါ့နော
်ဒီတော့လူနာဘေးကိုဘလို့အချိန်မှဒီသွေးရည်ကြီးကုထုံးနဲ့ကုသပေးဖို့ဆုံးဖြတ်ထားလဲရှင
်ညာတော့ရင်သူကယောဂပထမပတ်မှာဆိုသိမ့်မဆိုးဘူးပေါ့နော်ဖြားမယ်နည်းနည်းချောင်းဆိုမယ်ပါညဒုတိယအပတ်လောက်ဆိုမောတာတို့ကတို့စလာတယ်တတိယအပတ်လောက်မှာစပြီးတော့အသက်မရှူနိုင်တော့ဘူးတို့ကတို့ဖြစ်တာပေါ့နော်တခါလေးနှလုံးအားမကောင်းတော့ဘူးကြောက်ကအားမကောင်းတော့ဘူးဆိုသုံးပတ်ကြော်သွားပြီဆိုတော်တော်အချိန်လေးဆိုးနေသူအဲ့ဒီအချိန်မှာမှာနှလုံးကလည်းမကောင်းတော့ဘူးကြောက်ကလည်းပြင်းနေတယ်ဆိုအဲ့ဒီအချိန်မှာသွားသွင်းတော့လည်းမမထူးဆိုတော့အချိန်ကိုအတိအကျရွေးရတယ်ဘယ်အချိန်မှာသွင်းမလဲကောင်းဖို့ဘက်ကိုများလားဆိုးဖို့ဘက်ကိုများလားချင်းချင်းပြီးတော့လေအဲ့တော့လူတကာအတွင်းလောက်အောင်လဲအဲ့ဒီလောက်ကျွန်တော်တို့မှသွေးရည်ကြီးတွေမရှိဘူ
းအခုဆောင်ရွက်နေတဲ့ကုထုံးအတွက်ယောဂပျောက်ကင်းသူတချို့စီကသွေးရည်ကြီးယူတာကိုဝေဘာကီဆေးရုံကြီးမှာစတင်နေပြီးတော့လိုအပ်လာရင်တိုးချဲ့ဆောင်ရွက်ဖို့အတွက်တခြားနေရာတွေမှာပါပြင်ဆင်ထားတယ်လို့ပါမခဒေါက်တာရေမရာကပြောပါတယ်ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့ဒီကနေ့မနက်ထုတ်ပြန်ပြီးချိန်အထိဆိုပြည်ရင်းမှာကိုဗစ်လူနာပေါင်း200တဦးအထိရှိထားပြီးအဲ့ဒီထဲကသေဆုံးသူ6ဦးနဲ့ယောဂဘုကင်းဆင်လာသူ122ဦးအထိရှိထားပြီးဖြစ်ပါတယ်။ကျမဆူဆူပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ။